ကမ္ဘာတလွန်ကိုဗစ် -19 ကာယောဂါဒဏ်ခံနေရတယ်လို့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပါရင်ဆိုင်နေရတာကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့စက်တင်ဘာလမှာချက်ထုတ်တဲ့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်နှစ်ပတ်လည်နေ့ဌာနမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါအပြင်ဒီကနေ့ကမ္ဘာကြီးမှာဗက်ပေါင်းဆောင်ကစိန်ခေါ်မှုတွေနဲ့ပြည့်နေပေမဲ့အဖြေမရနိုင်ပဲဖြစ်နေရကြောင်းနဲ့ဒီ COVID-19 ကာယောဂါကနေကမ္ဘာကြီးဘယ်လောက်ထိခိုက်လွဲနေတယ်ဆိုတာကိုပြသနေပြီးဒီယောဂါနဲ့ပတ်သက်ရင်အားလုံးအတူလက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂ85နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်တွေနှစ်ဆင်တွေ့ဆုံကြတဲ့ကုလသမဂ္ဂထွေထွေညီလာခံကိုပါစတင်ခဲ့တာပါ။ဒီနှစ်မှာတော့ COVID-19 ကာယောဂါကြောင့်အရင်လိုလူကိုယ်တိုင်ညီလာခံတက်ရောက်တာမျိုးမဟုတ်ဘဲအများစုကအွန်လိုင်းကနေပဲတက်ရောက်ကြတာဖြစ်ပါတယ်။ကျေပြောတဲ့ညီလာခံခန့်မှကြီးတွေမှာလူချင်းခက်ခွာခွာနေနိုင်ဖို့အတွက်ဒီညီလာခံကိုနိုင်ငံတစ်နိုင်ငံကနေတက်ရောက်ကြမှာဖြစ်ပြီးနိုင်ငံအကြီးအကဲတွေဝန်ကြီးချုပ်တွေကတော့သူတို့နိုင်ငံတွေကနေဗီဒီယိုသတင်းစကားတွေပါရင်အဝေးကပဲတက်ရောက်ဖို့ရှိပါတယ်။လူများစိုးရင်ကြောက်လန့်တဲ့တတိယကမ္ဘာဆက်မဖြစ်ပေါ်အောင်ရှောင်ရှားနိုင်ခဲ့ကြောင်းနဲ့အင်အားကြီးနိုင်ငံတွေကြားစီးရီးပဋိပက္ခမဖြစ်အောင်နှစ်ပေါင်းများစွာလှုပ်ဆောင်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုတစ်ရက်ဖြစ်နေဂုဏ်ယူရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်တာကိုတာရှည်ထိန်းထားရမှာဖြစ်ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။